မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုအတွက်လက်နက်ဝယ်ယူဖို့ကြားပွဲစားလုပ်ပေးနေသူဂျာကေရှိအဘီဆာဝါဟာနျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့အဆင့်ရှိတဲ့ယူရေနီယံနဲ့ပလူတိုနီယံတွေနဲ့မှုရဲ့ဆေးဝါးတွေကိုရောင်းချဖို့ပူးပေါင်းကြံစီခဲ့တယ်လို့အမေရိကန်တရားရေးဌာနအမျိုးသားလုံခြုံရေးဌာနခွဲရဲ့လက်ထောက်တရားသူကြီးချုပ်မက်သျူးဂျီအိုလ်ဆန်ကထုတ်ပြန်ချက်မှာပြောကြားထားပါတယ်ယူရေနီယံနဲ့လက်နက်ထုတ်လုပ်နိုင်တဲ့အဆင့်ရှိတဲ့ပလူတိုနီယံတွေပါဝင်တဲ့ပစ္စည်းတွေကိုတာကေရှိအဘီဆာဝါဟာမြန်မာနိုင်ငံကနေတခြားနိုင်ငံတွေကိုခိုးထုတ်ခဲ့တာဟာရဲတင်းတဲ့လောက်ရဖြစ်တယ်လို့နယူးယောက်တာမိုင်းခရိုင်တရားရုံးကအစိုးရရှေ့နေတင်မီယန်ဝီလျံစ်ကလည်းပြောကြားခဲ့ပါတယ်။တရားရုံးမှတ်တမ်းတွေအရအသက်60အရွယ်အဘီဆာဝါနဲ့သူနဲ့အမှုရဲတူအသက်62နှစ်အရွယ်ဆွန်ပွန်စင်ဟာဆရီတို့ကိုနိုင်ငံတကာမှုရဲ့ဆေးနဲ့ဒီလက်နက်မှောင်ခိုးကူးမှုဆိုင်ရာဥပဒေတွေနဲ့2022ခုနှစ်ဧပြီလတည်းကအမေရိကန်အစိုးရကတရားစွဲထားပါတယ်။အခုကတော့ဒီနျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့ပစ္စည်းတွေမှောင်ခိုကူးမှုနဲ့ထပ်ပြီးတော့တရားစွဲလိုက်တာပါ။ယူရေနီယံနဲ့လက်နက်ထုတ်လုပ်နိုင်တဲ့ပလူတိုနီယံတွေကိုအီရန်နိုင်ငံကဝယ်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်အဖြစ်နဲ့တာကေရှိအဘီဆာဝါကရောင်းဖို့ကြိုးစားခဲ့တာဖြစ်တယ်လို့အမေရိကန်မူရေးဆေးဝါးတိုက်ဖြတ်ရေးဌာန DEA တာဝန်ရှိသူတယောက်ကပြောပါတယ်။ဘယ်တိုင်းသားလက်နက်ကင်အဖွဲ့အတွက်လက်နက်ဝယ်ဖို့ဓာတ်ပစ္စည်းတွေကြားပွဲစားလို့ရောင်းဖို့ကြိုးစားတယ်လဲဆိုတာကိုတော့ February 1ရက်22ရက်နေ့စွဲနဲ့ဒီတရားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့အဘီဆာဝါကို2022ခုနှစ်တုန်းကတရားစွဲတဲ့အမှုတော်ကတော့ရှမ်းတိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်ဒီရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အကြီးအကဲဖြစ်တယ်လို့အသွေးယူစုံစမ်းခဲ့တဲ့ DEA အရာရှိကယုံကြည်ကြောင်းဖော်ပြထားပါတယ်။ RCSS SSA ရဲ့အကြီးအကဲကတော့ဗိုလ်ချုပ်ကြီးရောဆက်ဖြစ်ပါတယ်ရှင်။